南コリアနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားဘက်ကပါဝင်နိုင်ပြီးအဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့တောင်ကိုရီးယားကတန်လှန်လိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆောင်ကအပြစ်ရပမွန်ကျွန်းရွာမှာသတင်းတပတ်အတွင်းမြောက်ကိုရီးယားတန်တမန်တွေနဲ့တောင်ကိုရီးယားအစိုးရဘက်ကတွေ့ဆုံလို့ကြောင်းနှစ်နိုင်ငံပေါင်းစည်းရေးဝင်ကြီးကဒီကနေ့အင်္ဂါနေ့မှာပြောဆိုတာဖြစ်ပါတယ်။ဒီတွေ့ဆုံမှုဟာဆိုရင်2015ခုနှစ်ဒီဇင်ဘာလနောက်ပိုင်းတောင်နှင်းမြောက်ကိုရီးယားအစိုးရနှစ်ရက်ကြာပထမဆုံးသောအဆင့်မြင့်ဆွေးနွေးမှုဖြစ်လာမှာပါ။တောင်ကိုရီးယားနိုင်ငံပျုံချန်းမှာနောက်လာတဲ့ကျင်းပမယ့်အိုလံပစ်အားကစားပွဲတော်ဒီမှာပါဝင်ရှင်ပြိုင်မှုမြောက်ကိုရီးယားအားကစားအဖွဲ့တစ်ခုဆင်လူရေးချင်းချိန်နေတဲ့အကြောင်းမနစ်တနင်္လာနေ့ကနှစ်သက်ကိုမိန့်ခွန်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုန်းကထည့်သွင်းပြောဆိုခဲ့ပြီးနောက်တနေ့မှာပဲတောင်ကိုရီးယားဘက်ကဆွေးနွေးဖို့ကမ်းလှမ်းတာဖြစ်ပါတယ်။မနေ့တနင်္လာနေ့နောက်ပိုင်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဘက်ကဆွေးနွေးလို့ကြောင့်သကုပ်ဥတန်းနာကိုတောင်ကိုရီးယားသမ္မတမွန်းဂျေအင်းကကြိုးဆိုပါတယ်။ဒါပေမဲ့လည်းတောင်နှင်းမြောက်ကိုရီးယားဆက်ဆံရေးတိုးတက်မှုကမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်အစီအစဉ်တွေကိုစွန့်လွှတ်မှုနဲ့သာတဆက်တည်းဖြစ်လာရမှာလို့သမ္မတကပြောဆိုခဲ့ပါတယ်ရှင်။